ရိုညာဒုက္ခတယ်လေးပြန်လက်ခံရေးအစီအစဉ်အကြောင်းကိုစတင်ပါမယ်။ယခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေမကြခင်သတင်းပတ်တွေအတွင်းမှာပဲမြန်မာနိုင်ငံကိုပြန်လာရောက်အခြေချနိုင်ရေးအစဉ်အသင့်ဖြစ်အောင်ပြင်ဆင်နေကြပြီဖြစ်တယ်လို့မြန်မာဆိုရတောင်းဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြန်ဝင်ရောက်အခြေချနေထိုင်မဲ့ဒုက္ခတွေကတော့သူတို့ကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့အမတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါပါခင်ဗျာ
။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းဘူတိတော်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်သွားတဲ့ဒုက္ခသည်တွေနေရင်းပြန်လာရေးနဲ့သူတို့ကိုပြန်လည်နေရာချထားရေးတွေကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေကြပြီဖြစ်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ရေးကော်မတီနောက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD စတဲ့ကော်မတီတွေဖွဲ့ပြီးရေရှည်စီမံကိန်းချဆောင်ရွက်နေကြတာပါ။ဒီလိုရခိုင်ပြည်နယ်တွင်ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေမှာလည်းနိုင်ငံတကာလှူရှင်တွေရဲ့အကူအညီပံ့ပိုးမှုတွေနဲ့အတူကုလသမဂ္ဂ UN အဖွဲ့တွေပူးပေါင်းပါဝင်ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေမှာကူညီဆောင်ရွက်ကြဖို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးတို့နဲ့ကုလသမဂ္ဂဌာနေညှိနှိုင်းရေးမှုတို့ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်။မကြခင်နေရရင်ကိုပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့အနေအထားတွေကိုရခိုင်မြောက်ပိုင်းမှာကိုယ်တိုင်ကွင်းဆင်းပြီးဆောင်ရွက်နေတဲ့တွဲဘက်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီဖြစ်တည်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုရှင်းပြပါတယ်
။တောက်လျှောက်တော့ကျွန်တော်ကြိုတင်ပြင်ဆင်နေပါတယ်ခင်ဗျ။တောက်လျှောက်စီဝေးတွေလို့တောက်လျှောက်တွေအားလုံးဟိုအပတိုင်းနီးပါးကိုဝန်ကြီးဆင်နေပေါ့နော်ဒုဝန်ကြီးဆင်နေအဲ့ဒါတွေအစဒီမြေပြင်ကွင်းဆင်းပြီးတော့စီစစ်ပြီးတော့ပေါ့နော်ဒီအတုံးကွန်ဆိုင်အချိန်မီပြီးအောင်ပေါ့နော်အချိန်မီပြီးအောင်အောက်ကလူအားလုံးဝိုင်းပြီးတော့စီစစ်စက်မဲ့ပြီးဆောင်ရွက်နေပါတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်။ဗိခါတွေကိုပြက်လက်မှုတွေမရှိအောင်ဒီအထူးသဖြင့်ကတော့အဲ့ဒီဟိုပြန်လာတဲ့နေရာကြီးရှိတယ်ဒီအထက်ကဲမဖြစ်အောင်နောက်ဒီဇိုင်းဆရာထောက်တောင်းမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျ
။အခုလိုအစိုးရတာဝန်ရှိတဲ့သူတွေဘက်ကနေရရင်ပြန်လာမဲ့သူတွေအတွက်အဆင်သင့်ဖြစ်အောင်ကြိုတင်ပြင်ဆင်နေကြပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားတဲ့ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေရှိနေကြသေးပါ။မြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအစီအမံတွေစနစ်တကျဆောင်ရွက်ထားပေးစေလိုပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောဇတ်ဘဇာကကုတုဘလောက်ဒုက္ခသည်စခန်းနေဦးမောင်မောင်ကအခုလိုပြောပါတယ
်။ဒီမှာရှိတဲ့လူတွေကတော့ပြင်နိုင်တဲ့လူတွေကမရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီမှာအခုအဲ့ဒီမှာရှိတဲ့လူတွေကတော့အခုနေရာရှာမဖြစ်နိုင်ဘူးသူတို့ဆိုရင်ကျွန်တော်တို့ဒီနှတော့စနကုမတကောနှတော့စိတ်ချောကုမတကောအခုနှတော့စိတ်ကုမတကောသူတို့အခုနောက်တက်တကယ်ဒီလူကိုစတောင်းသဘောတူရရှာတော့သွားမယ်သူတို့ဆိုရင်ဒီလူရီယာလောစသွားနိုင်မှညာတလုံးမမရှိပါဘူး။ဒီမှာရှိတဲ့လူတွေကတောင်းဆိုချင်တာသဘောကတော့ပထမပိုင်းမှာကျွန်တော်တို့ကဘယ်လိုအင်္ဂါလိုမျိုးသူပြီးတော့တက်နေပြီးတော့ guidance certain to acquire ပြရမယ်နောက်တက်ဒီအဒီမှာရှိတဲ့ဒုက္ခသည်စကဲနေလို့ပထမပိုင်းမှာနေရာရှာပြီးတော့သူတို့ကိုနိုင်ငံသားစစ်ဆေးပြီးတော့သူတို့ကိုနိုင်ငံသားခိုက်ပထမဆုံးပြရမှာနောက်တစ်ခုရှိတာဒီမှာရှိတဲ့လူတွေသွားဖို့စဉ်းစားရင် UN ကဘာကူလာဆမ္မကပြည်ရဲ့လွန်ရှိုရတဲ့ကိုဝန်ပေါ့အဲ့ဒါကိုကျွန်တော်တို့သူလိုက်ပါရမှာနိုင်ငံတကာကွန်ရှိုရပွဲလဲကျွန်တော်တို့သူပါရမှာ
သူတို့အတွက်အစာအုပ်တွေပြန်လဲတိစောက်ပေးပြီးမူလနေရရင်းနေမှာနေရာပြန်လဲချထားပေးဖို့နဲ့မိလောင်ပျက်စီးခဲ့ရတဲ့ဆုံရှုံခဲ့ရတဲ့ပစ္စည်းတွေကိုနှင်နာချေးပေးဖို့နောက်သူတို့အတွက်ကျန်းမာရေးပညာရေးစောင့်ရှောက်မှုတွေစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းကုတုဘလောက်ဒုက္ခသည်ကုမောင်မောင်ကပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်နေကြသလိုပဲရခိုင်မြောက်ပိုင်းဘူးစည်းတော်မောင်နှောဒေသကဒေသခံရခိုင်ပြည်သူတွေနဲ့မြို့ခမီကသဲစားတဲ့ဌာနေတိုင်းရင်းသားတွေနောက်နေရမှာပဲကြံခဲ့တဲ့မိုးစလင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့နိုင်ငံတကာကလှူဒန်းထားတဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းစေတနာရှင်လူငယ်တွေလှူကားပေးမှုတွေနဲ့အတူအစိုးရတာဝန်ရှိတဲ့သူတွေဘက်ကပံ့ပိုးကူညီပေးနေကြပါတယ်လို့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကပြောပါတယ
်ကျွန်တော်ကိုယ်တိုင်ပဲပေါ့နော်ဆင်းပြီးတော့အဲ့မှာသွားပြီးရိက္ခာတွေသွားပြီးထောက်ပံ့ခဲ့တာတွေရှိတယ်ဒါတွေကတော့ဒီ humanitarian assistance လိုအပ်မယ်နေတဲ့နေရာတွေကိုပေါ့နော်ဒီနေရာတွေကို assistance တွေရောက်အောင်ဆိုပြီးတော့အတူတူရိက္ခာတွေနဲ့ဟိုဟာ gap မဖြစ်သွားအောင်ပေါ့အားလုံးဝိုင်းပြီးတော့အချိန်ကုန်မြင့်ပြီးဆောင်ရွက်နေတာပေါ့အဲ့ဒါတွေအားလုံးကတော့ UHRD ရဲ့အောက်ကနေသွားနေတာမှဆိုမင်းဟိုဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ချုပ်ဟိန်းလူတွေရှိမယ်သူတို့ပြန်လာတယ်သူတို့ကသူတို့မရောက်သေးဘူးယာယီစခန်းသဘောမျိုးနဲ့ခဏနေရတာမျိုးတွေရှိတယ်အဲ့ဒါမျိုးတွေကအဆပေါ့နော်ကျွန်တော်တို့တွေဒ
ဒီအခက်အခဲမဖြစ်အောင်နောက်တစ်ခါကျတော့မြူတိုင်းသားတွေရှိတယ်အဲ့လိုပဲသူတို့နေရာသူတို့မရောက်သေးဘူးဂျူဝခက်အခဲမဖြစ်အောင်ဆိုပြီးတော့ဒီလူတိုင်းစာနာထောက်ထားမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးကြိုတင်ပြင်ဆင်တဲ့အနေနဲ့ဖွံ့ဖြိုးရေးတွေကိုရခိုင်ပြည်နယ်တွင်မှာစီမံကိန်းချဆောင်ရွက်နေတဲ့ယူရ